ကိုရိုနာဗိုင်းရပ်စ်ပိုးဟာတာမန်မာကျိုးတဲ့မျက်နှာပြင်တွေပေါ်မှာ28ရက်ကြာအသက်ရှင်နေနိုင်တယ်လို့ဩစတြေးလျနိုင်ငံကသိပ္ပံပညာရှင်တွေကပြောပါတယ်။ဩစတြေးလျအမျိုးသားသိပ္ပံဆိုင်ရာသုတေသနအဖွဲ့ CSIRO ရဲ့လေ့လာတွေ့ရှိချက်အရရာသီတုပ်ကွေးနဲ့နှိုင်းယှဉ်ရင် COVID-19 ရောဂါကိုဖြစ်စေတဲ့ SARS-CoV-2 ဗိုင်းရပ်စ်ပိုးကတာမန်မျက်နှာပြင်တွေပေါ်မှာအပူချိန် 20 ဒီဂရီဆယ်ရှည်စ်အထိ28ရက်အသက်ရှင်နေနိုင်တာကိုတွေ့ရတယ်လို့တနင်္လာနေ့တုန်းကထုတ်ပြန်တဲ့ရောဂါပိုးမွားဗီဒါဆိုင်ရာဂျာနယ်မှာဖော်ပြထားပါတယ်။အလားတူအခြေအနေမျိုးမှာရာသီတုပ်ကွေးဗိုင်းရပ်စ်က18ရက်အထိအသက်ရှင်နေနိုင်ပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ပိုးကအပူချိန် 40 ဒီဂရီဆယ်ရှည်စ်အောက် 24 နာရီလောက်ကြာရင်ကူးစက်မှုရပ်တန့်သွားတယ်လို့ဒီဂျာနယ်ထဲမှာဖော်ပြထားပါတယ်။ဒါပြင်ဒီရောဂါပိုးကငွေဆက်ကူဖန်သားပြင်နဲ့တမဏိပစ္စည်းစားတဲ့တမန်မျက်နှာပြင်တွေပေါ်မှာအသက်ရှင်နေနိုင်တယ်လို့ CSIRO သိပ္ပံပညာရှင်တွေကပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကကိုရိုနာဗိုင်းရပ်စ်ကရောဂါကန့်သတ်ထိန်းချုပ်ရေးသတိပေးတားမြစ်ချက်အသစ်တွေကိုဒီကနေ့ပါလီမန်မင်ခွန်အတွင်ပြောကြားသွားဖို့စီစဉ်ထားပါတယ်။နိုင်ငံတွင်းရောဂါကူးစက်မှုအနေအများလိုက်နေရာခွဲခြားသတ်မှတ်သွားမှာဖြစ်ပြီးစားသောက်ဆိုင်တွင်လည်းအရေးပါတွေကိုကန့်သတ်ပြီးဖွင့်ခွင့်ပြုဖို့စီစဉ်ထားပါတယ်။ဗြိတိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းကပြန်မြင့်တက်လာနေပြီးအထူးသဖြင့်နိုင်ငံအနောက်မြောက်ပိုင်း Liverpool, Merseyside, Manchester နဲ့ Newcastle မြို့တွေမှာကူးစက်မှုနှုန်းများနေတာပါ။အခုထိတနိုင်ငံလုံး COVID-19 ကြောင့်သေဆုံးသူ 42,000 ကျော်ရှိနေပြီဖြစ်ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူပေါင်း 38.4% ကျော်ရှိပြီးသေဆုံးသူ 30,000 ကျော်ရှိတယ်လို့ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာ CDC ကဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာရောဂါကူးစက်သူ 9,000 ကျော်နဲ့သေဆုံးသူ 38,300 ကျော်ရှိပြီး American ပြည်ကူးစက်မှုနှုန်းဒုတိယအများဆုံးဖြစ်ပါတယ်။ American မှာအခုထိ COVID-19 ကူးစက်သူ 9,000 ကျော်ရှိပါတယ်ရှင်။